Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ2ရက်ကြာသပတေးနေနေခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုစုံမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူ့မှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုတွေတွေ့ရှိတဲ့သတင်းကြောသမကမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တဲ့တဲ့တွင်စရတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါ။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မှာတော့ကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေပါတယ်။အဲ့ဒီအခြေအနေကိုတင်ပြတဲ့အခါမှာတော့
ဒါမှမဟုတ်လည်းအခုနှကောင်းတိုးတဲ့အချိန်မှာဟိုဟာပေါ်စစ်ထွက်တာပေါ့နော်။ကိုရလူနာအခြေအနေကကောင်းတယ်။ခင်းပုံမှာထားတယ်ကျွန်တော်တို့က
ဒါကတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။တခါချင်းပြည်နယ်တီးတိမ်မိုးကြောင့်မြေအပ်ကွဲပြီးအိမ်တွေရွှေ့ပြောင်းရတဲ့အခြေအနေ၊စကိုင်းမကွေးဘက်ကတိုက်ပွဲတွေနဲ့မဟာဗျူဟာအခြေအနေစတာတွေကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ဦးကျော်စန်းသားရဲ့မြမရေးတုံသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမူကျော်တို့ကတင်ဆက်မှာပ
ါ။ American ပြည်သူမှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုကို California ပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်
။ The individual was a traveler who returned from South Africa on November the 22nd.
ကူးစက်ခံရသူကနိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကပြန်လာသူဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာကူးစက်မှုကိုအတည်ပြုခဲ့ပါတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်တိုနီဖောက်ဂျီကဗိုလ်ထုနှင့်အင်ဗီဒိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယောဂကူးစက်ခံရတဲ့သူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်ကြောင်းနဲ့သီးသန့်ခွဲထားပြီးစမ်းသပ်ဆစ်ဆင်းမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိုမီကရွန်ပိုးသက်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်စမ်းသပ်ဆစ်ဆင်းမှုတွေတိုးမြင့်မှုအမေရိကန်ဆွေးကပြင်ဆင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲယောဂပိုးသက်ကူးစက်မှုအတည်ပြုခဲ့တာပါအမေရိကန်သတင်းတွေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကာကွယ်ဆေးထိုးစီဖြစ်စီမထိုးစီဖြစ်စီကိုဗစ်ရောဂါပိုးရှိမရှိခီးမထွက်ခွင့်တရက်လိုမှာစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းဖော်ပြနေပါတယ်ခီးသွားတွေအနေနဲ့အမေရိကန်ကိုရောက်လာပြီးသတင်းတစ်ပတ်ကြာကိုဖတ်တာတီးတန့်ခွဲနေထိုင်မှုနဲ့၃ရက်ကနေ၅ရက်အတွင်းနောက်ထပ်စစ်ဆေးမှုခံယူဖို့စီကံသိထုတ်ပြန်သင့်မသင့်ဆိုတာကိုလည်းတာဝန်ရှိသူတွေဆွေးနွေးနေတယ်လို့ဆိုပါတယ်ဆွေးနွေးနေဆဲဖြစ်တဲ့စီကံသိမှာပြည်ပကနေအမေရိကန်ကိုပြန်လာတဲ့ခီးသွားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်ဒီစီစဉ်သစ်ကိုတော့အမရဂျိုးပိုင်ရင်ကြာသာပြင်းနေမှာကြီးညာမယ်လို့လည်းခန့်မှန်းနေကြပါတယ
်ကိုဗစ်ပိုးမျိုးကွက်တဲ့ Omicron ရဲ့ထိန်းချောင်းမှုအန္တရာယ်ကြီးထွားလာနေတာကိုတုံ့ပြန်ဆောင်ရွက်ဖို့လူတိုင်းကိုကိုဗစ်ကာကွယ်ဆေးမထိုးမနေရအစီအစဉ်အပါအဝင်အများပြည်သူအတွက်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့ဥရောပသမ္မတခေါင်းဆောင်တွေကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကိုဗစ်မျိုးကွက်တဲ့နဲ့ပတ်သက်ပြီးအနှဲငယ်ပဲတိထားပေမဲ့တေချာတိထားတဲ့အချက်ကတော့စိုးရင်စရာကောင်းတယ်ဆိုတဲ့အချက်ပါပဲလို့ဥရောပသမ္မဂရဲ့ဥက္ကဋ္ဌအာဆူလာဘွန်ဒါလီယွန်ကပြောဆိုပါရတယ်။ဒီဘို့အကြောင်းကိုတေချာတိဖို့သိပ္ပံပညာရှင်တွေကနောက်ရက်သက်တစ်ပတ်နှစ်ပတ်သုံးပတ်ကြာလေ့လာရအောင်မှာဖြစ်ပြီးဒီကြားထဲမှာအကောင်းဆုံးကိုမျှော်လင့်ပြီးအဆိုးဆုံးအတွက်ပြင်ဆင်ထားရမယ်လို့သူကပြောဆိုပါရတယ်။အခုချိန်မှာလူတွေကိုကိုဗစ်ကာကွယ်ဆေးတွေပို့ထိုးပေးရမှာဖြစ်ပြီးထိုးပြီးသားလူတွေကိုလည်းအားဖြင့်နောက်ထပ်စီတလုံးထိုးပေးဖို့အချိန်ဖြစ်တယ်လို့ဩစလာလီယွန်ကပြောဆိုပါရယ် EU အဖွဲ့ဝင်ဥရောပလူဦးရေ3ပုံ2ပုံလူသန်းပေါင်း150လောက်ဟာကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့လည်းသူကပြောပါရယ် EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ Omicron ပိုးကူးစက်မှုတွေ့ရှိရတယ်ဆိုရင်နေ့စဉ်စောင့်ကြည့်ပြီးခီးသွားလာမှုကတ်သတ်ပိတ်ပင်တာတွေအပြင်အခြားလိုအပ်တဲ့ထိန်းချုပ်မှုတွေကိုချက်ချင်းလှုံ့ဆော်ကြဖို့ကိုလည်းဥရောပသမ္မတခေါင်းဆောင်တွေကတိုက်တွန်းထားပါရယ်
နာဂကဘာကြီးမှာကာယယောဂတားဆီးထိန်းချုပ်ရေးအတွက်နှစ်နှစ်ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တရက်ရေးဆွဲရေးလုပ်ငန်းစဉ်တရက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပို့ထုနေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစီအိုဝဲကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။ Omicron COVID-19 ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအထူးတကားကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ The War Together အစီအစဉ်ကိုဒရွေးချိုကစတင်လိုက်တာဖြစ်ပါတယ်ဒရွေးချိုအကြီးခဲ Tedros Adhanom Ghebreyesus ကတော့အစီအစဉ်အပေါ်ချီးကျူးစကားပြောကြားလိုက်ပြီး2005ခုနှစ်ကရေးဆွဲထားတဲ့ဒရွေးချိုရဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာလှုပ်ထုံးလုပ်နည်းတွေမှာအားနည်းချက်တွေရှိနေတာကိုကိုဗစ်ကပ်ရောဂါနဲ့ကြုံရချိန်မှာတွေ့မြင်ရတယ်လို့လည်းပြောဆိုခဲ့တာပါသဘောတူညီချက်အစ်မှာတော့ virus positive တွေရဲ့မျိုးရိုးဗီဇဆိုင်ရာသုတေသနလေ့လာတွေ့ရှိချက်တွေအပါအဝင်သတင်းချက်လက်တွေဖလှယ်ရေးကာဝယ်ဆင်းနဲ့ကုသဆေးတွေဖြန့်ဖြူးနိုင်ရေးကိစ္စတွေလည်းပါဝင်ပါတယ်သဘောတူညီချက်မူကြမ်းရေးဆွဲနေပြီးဆွေးနွေးညှိနှိုင်းဖို့ဗိုလ်ထုနေကသဘောတူခဲ့တဲ့လုပ်ငန်းစဉ်ကိုတော့2024ခုနှစ်မေလလောက်ကျမှအဆုံးသတ်နိုင်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
ရုရှားနိုင်ငံဟာယူကရိန်းကိုစစ်ရေးအယောင်ဝင်ရောက်တိုက်ခိုက်ဖို့စီစဉ်နေပုံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်ရုရှားအစိုးရအနေနဲ့အခုလိုရန်လိုတဲ့အပြုအမူတွေကိုဆက်လက်လှုံ့ဆော်နေမယ်ဆိုရင်နောက်ဆက်တွဲစူးကျူးတွေကိုခံစားရလိမ့်မယ်လို့လည်းသတိပေးပြောကြားလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းကိုမတည်ငြိမ်အောင်နိုင်ငံအတွင်းပိုင်းကနေဆောင်ရွက်တဲ့အစီအစဉ်တွေအပါအဝင်စီရေးအရာလဲဝင်ရောက်တိုက်ခတ်ဖို့စီစဉ်နေကြောင်းအထောက်အထားတွေတွေ့ရှိရတဲ့အတွက်လွန်စာမှစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလာတီဖာနိုင်ငံမျိုးတော်ရီဂါမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စီးပွားရေးအရပြင်းထန်တဲ့အရေးယူမှုတွေအပါအဝင်ပြက်ပြက်သားသားတုံ့ပြန်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ်ကြာသာပတင်းနေ့မှာတော့နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဟာရုရှားနိုင်ငံသားရေးဝန်ကြီးနဲ့ရောယူကရိန်းနိုင်ငံသားရေးဝန်ကြီးတို့မှာတွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရကအတည်ပြုထားပါတယ
်ဗီအိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့စီစဉ်ကိုကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်ဖေဖော်ဝါရီလတည့်ရနေ့ဆီယနာသိမ်းပြည်နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုယ်ဦးပါဝင်တဲ့ကော်မတီမှဆွေးနွေးရမှာလက်တလုံးအဆုံးအဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာပ
ါ The committee has decided to defer its decision of the credentials in these two situations
ဒီနိုင်ငံအတွက်ကိုယ်စားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်လို့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေးနွေးသံမကြီးအန်နာကရင်အန်နာစတုန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကသတင်းတောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာဆီယနာတိမ့်တဲ့လူရက်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တံမကြီးဦးကျော်မိုးထွန်းကတော့မြန်မာဆရာနာဝင်ကနိုင်ငံတော်တစ္ဆေဘောက်ဖြစ်ဆွဆွဲထားပြီးရာဟုကဖေရှားရောက်ကြီးညာထားတယ်လို့သူနေရာမှာဆရာရှိသူနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတံမကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနေအောင် Credentials Committee ဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲတန်တမန်တန်ဝန်းကိုကူကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။ Committee ဥက္ကဋ္ဌဆွေရင်တံမကြီးကတော့လက်ရှိတံမကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှာလားဆိုတဲ့သတင်းထုတ်တွေရဲ့မိကုံးကိုတော့ဖြေချဖို့ညှင်းဆန်ခဲ့ပါတယ်။ Credentials Committee မှာတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှ Video Honor ပိုင်ဆိုင်တဲ့ American တရုတ်ရုရှားအပြင်ဘာဟာမားဘူတန်ချီလီနမီးဘီးယားဆီယာလီယွန်နဲ့ဆွီဒင်နိုင်ငံတို့လည်းပါဝင်ပြီးကုလသမဂ္ဂကိုယ်စားလှယ်နေရာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုထူထူညီလာခံထက်မှဒီနေ့မကုန်ခင်တင်ပြကြရမှာဖြစ်ပါတယ
်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဆောင်ရွက်ရမှာပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေမပါဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးတိုင်းရင်းသားလူမျိုးစုအရေးနဲ့ဘာသာရေးဆိုင်ရာကွဲလွဲမှုတွေကိုမြန်မာပြည်သူတွေကသာဖြေရှင်းသင့်ပြီးပြည်ပကနေဝင်ရောက်ချေလက်တာမျိုးမရှိဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံခြားတန်တမာတွေကိုလက်ခံတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါနိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာရေးပေါ်မှာအခြေခံပြီးမြန်မာပြည်သူတွေကပဲဖြေရှင်းသင့်တယ်လို့ပြောဆိုပါတယ်ရုရှားနဲ့မြန်မာရဲ့ဆက်ဆံရေးကအစဉ်အလာအရင်းနှီးချစ်ကြည်တဲ့ဆက်ဆံရေးဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အရသာတွေအပေါ်မှာစစ်စင်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆွတ်ခွာထွက်ပြေးနေရသူတွေသိမ်းနဲ့ချီရှိလာနေတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်ခင်ဗျာ
တရုတ်ကွန်မြူနတီပါတီအစိုးရရရှိသူရဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရတယ်လို့ဆွဆွထားတဲ့ တရုတ်တင်းနစ်အားကစားမဲ့ပန်ရွှေကိစ္စနဲ့ဆက်နွယ်ပြီးဟောင်ကောင်ပါဝင်တရုတ်နိုင်ငံမှာကျင်းပမဲ့ပြိုင်ပွဲတွေကိုချက်ချင်းဆန်းငံ့လိုက်တဲ့အကြောင်းကမ္ဘာအမျိုးသမီးတင်းနစ်အသင်း WTA ကဗိုလ်ထုနေ့မှာကြေညာပါတယ်တရုတ်တင်းနစ်အားကစားမဲ့ကိုလွတ်လွတ်လပ်လပ်ဆက်သွယ်ပြောဆိုခွင့်မပေးဘဲလိမ်မဲဆိုင်ရာအနှံ့ချင်းစော်ကားမှုဆွဆွဲချက်နဲ့ပတ်သက်လို့လည်းပြင်ဆင်ပြောဆိုအောင်ဖိအားပေးတဲ့လက္ခဏာတွေတွေ့နေရတဲ့အခြေအနေမျိုးမှာအားကစားသမားတွေတရုတ်နိုင်ငံကပြိုင်ပွဲဝင်မှုမသင့်တော်ဘူးလို့ယူဆတဲ့အကြောင်းလဲ WTA အဖွဲ့အုပ်ထလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့Steve Simon ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလက်ရှိအခြေအနေတွေအရတရုတ်နိုင်ငံမှာရှစ်နှစ်2022ခုနှစ်ထဲအားကစားပွဲတွေကျင်းပတဲ့အခါအားကစားသမားတွေဝန်ထမ်းတွေအန်ဒီယဖြစ်မှာကိုအထူးစိုးရိမ်တဲ့အကြောင်းလဲပြောဆိုထားပါတယ်တရုတ်တင်းနစ်အားကစားမဲ့ဟာဒူဝင်ကြီးချုပ်ဟောင်းဂျန်ကောင်လီရဲ့လိမ်မဲဆိုင်ရာအနေချင်းခံရတဲ့အကြောင်းတရုတ်လူမှုကွန်ရက်မှာဆွဆွဲပြောဆိုခဲ့တဲ့နိုဝင်ဘာလ2ရက်နေ့နောက်ပိုင်းမှာလူမြင့်ကွင်းကပျောက်ကွယ်နေတာဖြစ်ပါတယ်
ဗီဇာပြောင်းကိုဗစ်ရောဂါပိုးအိုမီကရွန်နိုင်ငံတကာမှာကူးစက်ပြန့်ပွားမှုရှိလာနေတဲ့အတွက်ထိုင်းနိုင်ငံမှာလည်းနိုင်ငံသားတွေကိုကျန်းမာရေးအရပြန်လည်တင်းချက်စွာစစ်ဆေးဖို့အပါအဝင်နေဆက်တွေကိုလုံခြုံရေးတိုးမြင့်ကြမှတ်ဖို့ညွှန်ကြားထားကြောင်းထိုင်းဝန်ကြီးချုပ်ပရာချွတ်ချွန်အိုချာကနိုဝင်ဘာလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အိန္ဒိယချင်းနိုင်ငံတွေကနေဗီဇာပြောင်းကိုဗစ်ရောဂါပိုးဝင်ရောက်မလာနိုင်အောင်လုံခြုံရေးတင်းကျပ်စွာချထားဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကညွှန်ကြားထားပါတယ်အခုလိုချိန်မှာပဲအိုမီကရွန်မျိုးကွက်သစ်စတင်တွေ့ရှိရာအာဖရိကတိုက်နိုင်ငံကနေဝင်ရောက်လာသူ250ကျော်ရှိနေတဲ့အတွက်ထိုင်းအစိုးရအနေနဲ့အပူတပြင်းလိုက်လံရှာနေဖွေနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ယောဂထိန်းချုပ်ရေးစီမင်းစည်းကမ်းတွေကိုတင်းတင်းကျပ်ကျပ်လိုက်နာဖို့နိုင်ငံတွင်းတရားဝင်ခိုးဝင်လာသူတွေပေါ်ဖမ်းဆီးဖို့ပြက်ကွက်သူတွေကိုအရေးယူမယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတိပေးထားပါတယ်
ကိုအောင်လင်းဦးနဲ့ကိုစောမိုးကြပါရှင်။ကြာတာပတိနေနေခင်တဲ့တင်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့သခိုင်းမကွေးဘက်မှာစီရေးမဟာဗျူဟာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ရခိုင်ပြည်နယ်မှာကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်မှာပြီးခဲ့တဲ့နိုဝင်ဘာလကတည်းကကိုဗစ်ကူးစက်မှုတွေမရှိသလောက်နှဲပါလာရာကနေအင်္ဂါနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တချို့မှာကိုဗစ်ရောဂါပိုးကူးစက်ခံထားရတာစစ်ဆေးတွေ့ရှိရပါတယ်။ဒါအပြင်မနေ့ကဆိုရင်လည်းလေရင်နဲ့ခီးသွားမဲ့သူ9ဦးမှာကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်မျိုးကွဲ Omicron ကြောင့်ကမ္ဘာတဝန်းမှာစိုးရိမ်မှုတိုးလာချိန်မှာပဲရခိုင်ပြည်နယ်တွင်းမှာကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ကိုဗစ်စီးကံတွေလိုက်နာကြဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလကစပြီးကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါလာနေပါတယ်။ဒါပေမဲ့လည်းစစ်တွေနဲ့ဘင်္ဂလားဒေ့ရှ်ကိုကုန်ကူးနေတဲ့ကုန်သည်တွေကိုမနေ့ကစစ်ဆေးတဲ့အခါမှာတော့ကိုဦးမှာကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။မနေ့ကကိုဗစ်ပိုးတွေ့ရှိတဲ့ကုန်သည်9ဦးဟာကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။နေဆက်ကုန်သည်ကြီးဟာလူတွေကွာရန်တင်းထားတဲ့လူတွေတဲ့ဟာကျွန်တော်တို့20ကျော်ယူလိုက်တယ်20ကျော်မှာ9ယောက်လောက်တွေ့တာပေါ့နော်။အဲ့တော့ဒီ9ယောက်ကတော့ဟိုကျွန်တော်ကနေဆက်ကုန်သည်ကြီးလုတ်တယ်ဆိုရင်သူကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တဲ့အတွက်နှစ်ကြိမ်ထိုးပြီးမှဟိုစစ်မော့တက်ရတာဖြစ်တဲ့အတွက်စီတူစီဒီကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တယ်။ဒါပေမဲ့လည်းအခုနှာခေါင်းတိုးတဲ့အချိန်မှာဟိုပေါ့စစ်ထွက်တာပေါ့နော်။ကိုယ်ကလူနာအချိန်တွေကကောင်းတယ်။ခေးဥပေါ်မှာထားတယ်ကျွန်တော်တို့က
ဒါအပြင်ရခိုင်ပြည်နယ်အတွင်းကလေရင်နဲ့ခရီးသွားလာမဲ့သူတွေကိုကိုဗစ်စစ်ဆေးတဲ့အခါမှာလည်းနှစ်ရက်အတွင်း9ဦးအထိတွေ့ရှိခဲ့တာဖြစ်တယ်လို့လည်းရခိုင်ကိုဗစ်စောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေလျော့နေလာတာကြောင့်ကိုဗစ်စီးကမ်းတွေကိုလည်းဖြေလျှော့ထားသလိုစားတောက်ဆန်တွေနဲ့အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူတရာတဲ့ပုံမစုရဆိုပြီးအစိုးရကထုတ်ပြန်ထားပေမဲ့တချို့မြို့နယ်တွေမှာလူထောင်နဲ့ချီတဲ့ပွဲလန်းသဘင်တွေဂီတဖျော်ဖြေပွဲတွေကျင်းပနေကြပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေပြန်ရှိလာတဲ့ဆိုပေမဲ့လည်းပြည်သူတွေအနေနဲ့ကိုဗစ်စီးကမ်းလိုက်နာမှုအားနည်းနေတယ်လို့လည်းရခိုင်ကိုဗစ် -19 စောင့်ကြည့်အဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ကိုဇော်လိုင်ထွန်းကပြောပါတယ
်။လောလောဆယ်ကတော့တွေ့ရမတွေ့ရဘူးပေါ့။စီးကမ်းကတော့အင်္ဂါနဲ့ဆိုင်နေတဲ့ပိုပြီးတော့ပေါ်ရောတော့ကုန်နေတယ်။တွေ့နေရတော့ဟုတ်ကဲ့ဟောဆိုရင်မှုနေတော့ဒီစင်ဘုံတရားတော့နည်းနည်းမြင့်တက်လာတာတော့တွေ့ရပါတယ်ဒါပေမဲ့စီကန်လိုက်တာမျိုးကတော့နည်းနည်းအာနေသေးတယ်လို့တော့မြင်မိပါတယ်ခင်ဗျာ
လက်ရှိနိုင်ငံတကာမှာ Omicron လို့ခေါ်တဲ့ COVID visa မျိုးကွဲသစ်တွေကူးစက်မှုကြုံတွေ့နေရသလိုအဲ့ဒီလိုမျိုးကွဲသစ်တွေဟာအာရှဒေသမှာဆိုရင်ဟောင်ကောင်အထိကူးစက်မှုတွေရှိလာနေပါတယ်။ဒါကြောင့်လဲပြည်သူတွေအနေနဲ့ COVID စီးကန်းတွေကိုလိုက်နာကြဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
ကျွန်တော်တို့ကမျိုးပြောင်းတယ်ပဲဖြစ်ဖြစ်မပြောင်းမလဲဖြစ်ဖြစ်ကျွန်တော်တို့ဘိတ်ပတ်ဝန်းကျင်မှာကိုဗစ်ရောဂါဆူကြီးရှိနေတယ်။နောက်ကမ္ဘာကရောဂါအနေနဲ့မပြောင်းနိုင်သေးဘူး။အခုအချိန်မှာနောက်ထပ်ဟိုအမျိုးသက်တစ်ခုပေါ်လာတယ်ဆိုတော့ပို့ပြီးတော့ဟိုကျွန်တော်တို့ကဒီကိုဗစ်စီမင်းစီကနေပို့ပြီးတော့ဇိုင်းနာတင်တာပေါ့နော်။အဲ့တော့ဟိုဘာလဲဖြစ်ဖြစ်လူစုလူဝေးမလုပ်ဖို့မတ်စကဖို့လက်စေးဖို့ဒါတွေကတော့အခြေခံကျတဲ့ဟာတွေပါပေါ့နော်။လူတယောက်မှာလူမှုပတ်ဝန်းဟိုလူမှုဘဝရှိတဲ့ရောတောင်းတဘူအတွက်ပြင်ထွက်ရမယ်စီဝါရှာဘူအတွက်ပြင်ထွက်ရမယ်အဲ့တော့ကိုဗစ်စီကန်းနဲ့အညီကိုကိုကိုမကူကြအောင်နေဖို့ပဲဒီလို
ပြည်မနိုင်ငံတဝမ်းကိုဗစ်ရောဂါကာကွယ်ဆေးထိုးနှံမှုတွေကိုတော့ကြေကြေပြန့်ပြန့်လုပ်နေတာမှာအချိန်ပြည့်ထိုးထားပြီးသူ12တန်းနီးပါးရှိပြီးတစ်ချိန်ထိုးထားပြီးသူ5တန်းနီးပါးရှိတယ်လို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်လက်ရှိဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်နဲ့ပတ်သက်လို့အတိအကျသိရအောင်သိပ္ပံပညာရှင်တွေစူးစမ်းနေကြချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အာဖစ်ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ်လက်ရှိအသစ်ထပ်မံတွေ့ရှိတဲ့ကိုဗစ်ဗီဇာမျိုးကွဲဖြစ်တဲ့အိုမီကရွန်ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ကွင့်တင်းကျပ်မှုတွေနိုင်ငံသားတွေပြည်ဝင်ကွင့်ပိတ်ပင်တာတွေစတင်လှုပ်ဆောင်နေကြပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရေးချကလာတဲ့ခီးသည်တင်လေရင်တွေဝင်ရောက်မှုကန့်သတ်ထားချက်ကိုဒီဇင်ဘာ31ရက်အထိရက်ထပ်တိုးထားပါတယ်ခင်ဗျာ
ကိုဆောင်ဝေးလိုက်ပါရှင်မြန်မာနိုင်ငံမှာဆစ်အာနာသိမ်းပြီးဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းရာကနေခုခံတိုက်ခိုက်မှုတွေဟာနိုင်ငံအနှံ့ဆက်ပြီးဖြစ်လာတာကနေအနောက်မြောက်ဘက်ပိုင်းမှာပိုးပြီးများလာနေပါတယ်။စကိုင်းမကွေးဘက်မှာဆီးမဟာဗျူဟာအရာထူးခြားချက်တွေနဲ့ပတ်သက်လို့ MIPS မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစော်ဦးနဲ့အမည်မဖော်လိုတဲ့ဒေသခံပညာရှင်တဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင်
။ဟုတ်ကဲ့မြန်မာတနိုင်ငံလုံးမှာနောက်ဆုံးတိုက်ပွဲထူးခြားမှုအခြေအနေကိုမေးရမှာဒေါက်တာမင်းစောက
တောင်ပိုင်းမှာကဒီ KNU နယ်မြေမှာကတော့ပြီးခဲ့တဲ့လတွေထက်စာလို့ရှင်တော့တိုက်ပွဲတွေထိတွေ့မှုတွေကပိုနှဲသွားတော့အထူးသဖြင့်စက်တင်ဘာအောက်တိုဘာလောက်ကထက်စာလို့ရှင်ရင်နိုဝင်ဘာထဲမှာထိတွေ့မှုပိုနှဲသွားတယ်ပေါ့နော်အဲ့ဒီပုံစံကဟိုဘက်ကချင်ဘက်မှာလည်းသွားလို့ကျဲနေထိတွေ့မှုကတော့နော်ဒီအမ်ဘွတ်ရှုတ်တာပါညာတော့ရှိပြီမဲ့အရင်တော့ကလို့ထိတွေ့မှုများတာမျိုးတာလို့ရှင်တော့လည်းအချိန်နေသွားတယ် April လပိုင်း May လပိုင်းလောက်တက်စာလို့ရှင်တော့တိုက်ပွဲပြင်းထန်မှုတွေရောလည်းညော့သွားတယ်အထူးသဖြင့်အခုရှိမယ်ဆိုလို့ရှင်ပေါ့နော်ဒီ KIA ရဲ့တမဟာရှစ်လို့ပြောတဲ့နေရာပေါ့အဲ့ဒီနေရာမှာသူတို့ဒီနောက်ဘက်ကဘက်ကလည်းဘက်တိုင်ရင်ကနေပြီးဝင်ပါတယ်ဆိုပြီးတော့ PD တွေတင်နှံပေးတယ်ဆိုပြီးတော့ဘုံကျဲတော်တွေရှိတယ်။အဲနောက်ပြီးရန်ကုန်ထဲမှာပြစ်တာခတ်တဲ့ကိစ္စတွေကလည်းလွန်ခဲ့တဲ့အပတ်လောက်ကစပြီးတော့ညော့သွားတယ်။လုံးဝအပြောက်သွားတော့မဟုတ်ဘူးတချို့နေရာတွေမှာတော့ရှိနေသေးတယ်ပေါ့နော်။ဒါပေမဲ့အခုလောလောဆယ်မှာပေါ့နော်အဓိကဖြစ်နေတာကတော့ဒီပဲရင်တို့မြောင်တို့ပဲနောက်ပြီးတော့ကလေးပဲပေါ့နော်ဒီဟိုဘက်ဒီနေဆက်ဖက်ဒီနောက်ပြီးတော့ရေသကြိုပခုတ်ကူမြင်းကြံပေါ့နော်ချင်းတွင်းမြစ်ဆုံအဲ့ဒီဒေသကလည်းဒါအခုထိတွေ့မှုများတဲ့နေရာတစ်ခုဖြစ်နေမှာ
အဲ့ဒီတော့ဒီဒေသဘက်ရဲ့ရေးပါပုံကိုမေးရမှာလဲအမည်မဖော်လိုတဲ့ပညာရှင်တူက
သတိနဲ့မကူရစီးကြဖြစ်ထကြတာပေါ့သူကနောက်ပိုင်းမှာတိုင်းသားတွေကတစ်ခဲမှုနဲ့ခါကြတော့အဲ့ဒီကလည်းအဓိကစစ်သားတွေထွက်တော့အဲ့ဒီကလည်းဇမားများလေးဆရာရှင်ကျင်းကိုကွန်မြူနစ်ပါတီလက်ထက်ကလည်းဒါအခြေခံနေရာပေါ့ရှာနေ50-50လောက်ကတော့တကွေးမရှိတော့ပေါ့ဒါပေမဲ့အခုလူဖြစ်လာတဲ့ခါကျတော့ဒီနေရာကြီးကခြေခံကျတဲ့နေရာဖြစ်လာတယ်။အဲဒါ community တစ်ခုပြန်ကြည့်ရင်တိုက်ပွဲတွေဖြစ်ပြီးဆိုရင်ဂျိုမီရှုအင်ဒီယိုဖြစ်အကုန်ပတ်အဲ့လိုလုပ်ရင်လေမန်ရဲ့ silent community ကအုတ်ထုတ်သူကိုဆက်မြင်တော်လန်ဖို့ကြားတော်တယ်ဆရာ။ PDF ကိုနိုင်ဖြစ်ပါတယ်ဆရာ။အဓိကစစ်တပ်မခင်မတဲ့ဆွဲမိုင်းရောက်တဲ့တော်တယ်ဆရာ။မြုံမိုင်းရောအပိကတ်တဲ့မိုင်းရောပြီးတော့ဒီဒီရဲ့မုံတရားကြောင့်သူခံလိုက်ရတာဆရာ
။ဒီနေရာမှာမဟာပြူဟာရရေးပါအောင်ကိုဒေါက်တာမင်းစောဦးက
ဒီစကိုင်းတိုင်းကနေဇက်ကိုထွက်တဲ့ထွက်ပေါက်လည်းရှိတယ်လို့အခြေခံကြရတယ်ပေါ့နော်ဒီမန္တလေးလိုနေရာမျိုးကိုချင်းချောက်နိုင်တယ်နောက်ပြီးတော့ဒီနောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်လည်းရခိုင်ဘက်ကိုဆွဲဖောက်လို့ရတယ်ချင်းဘက်ကိုဖောက်လို့ရတယ်ဆိုတော့ဒါရေးပါတဲ့နေရာဖြစ်တယ်အဲ့တော့စကိုင်းတိုင်းလိုဟာမျိုးကိုတစီရေးရနေမြေစိုးမိုးနိုင်မှုတစုံတရာရှိသွားပြီဆိုလို့ရှင်ရင်မြန်မာပြည်ရဲ့တခြားအဓိကကျတဲ့နေရာတွေကိုလွယ်တာအလွယ်တကူချင်းချောက်လို့ရတယ်ပေါ့နောက်ဆက်ကဘက်ကကြည့်ပဲဆိုလို့ရှင်တော့တို့ကဒီနေရာတွေကိုဒါခြေကုပ်မရအောင်ဆိုပြီးတို့ကဝင်ရှင်းနေတဲ့ပုံ
Now, video Dika, the Leonard Buena, Piatapu, Yvette, the Wolle Palma. The Anna Dingan and the Mino Paima or the Leonard Makuziqua, Maranaga, Tosa, Nibala Tadwa.
Now, Tijay, Tuja, Ye, Pabongule, Lonjo, Ye, New Polu, Pina Shinga.
Sutta, Kaguy, the same Provia, Maguina, the Kaima here. So, Ainia, the minimum of the Nibo, no? Umadi, who let you see near to A and Lanier, 70%, 80%. ဒီရက်တည်းရောက်ပါတယ်အဲ့ဒါဘာနဲ့ပတ်သက်လဲဆိုတော့နှစ်ဖုံးစကူနဲ့20မှာအီအီနဲ့ထက်မှာစက်တွေရောင်းကောင်းအောင်အီစီထားသူပြန်ဖြစ်သွားရဲ့ဆရာအဲ့လိုစီထားသူဖြစ်တဲ့အတွက်အစိုးရအတွက်မြေရင်စက်တွေလာရောဆင်မပြေတော့ဘူးဆရာဒါကြောင့်သူ supply ပို့တချို့နေရာတွေတို့လို့ရှိရင်ဘာကြောင့်လဲဆိုတော့အခုနောက်ဆက်တက်တဲ့ရှင်းတဲ့အခါမှာလည်းအေရီယာကျဲတော့ရှင်းမိတဲ့နေရာတွေမှာဒီအတက်အထိုင်တွေမထားနိုင်တဲ့အခါမှာတချို့နေရာတွေတော့အချက်ပြန်ဖြစ်တဲ့အာမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့နော်အဲနောက်ပိုင်းမှာအခုအဲ့ဒီအရာတွေရောက်သူတို့ဘာလုပ်လာလဲဆိုတော့တချို့ပြည်သူစစ်တီဖွဲ့စည်းတာတွေလုပ်လာတယ်အဲ့ဒီမှာရှင်းမိတဲ့နေရာတွေမှာပြည်
တယ်ပေါ့နော်အခုမြမတက်မတော်မှာတချို့ဟာတွေကြာလို့ရှိရင်အဲတွားပြီးဝင်တဲ့အခါမှာဒီရွာတွေမှာပစ္စည်းဖျက်ဆီးတာတွေဒီပစ္စည်းတွေယူတာတွေပါအဲ့လိုသတင်းမျိုးတွေလည်းတော့ကျွန်တော်တွေ့ရတယ်ပေါ့နော်ဒီ PDF တော့ခန့်ရှိတဲ့နေရာတွေတို့လို့ရှိရင်မီးရှို့တာတွေပါတယ်အဲ့ဒါတွေလည်းကျွန်တော်တွေ့ရပါ
တကယ်တော့အခုတိုက်ပွဲတွေကအချိန်တိုအတွင်းအဆုံးမသတ်နိုင်ပဲစူးစူးဝါးဝါဖြည့်ရှင်းမရဖြစ်နေပြီလို့လည်းICG နိုင်ငံတကာပဋိပက္ခလိလာရေးအဖွဲ့ကသုံးသပ်ခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းပါရှင်။အခုဆက်လက်ပြီးတော့မြေတွေအကွဲပြီးအိမ်တွေရွှေ့ပြောင်းရတဲ့တီးတိမ်မှုအခြေအနေကိုကြည့်ကြရအောင်ပါရှင်။ချင်းပြည်နယ်တီးတိမ်မြို့နယ်ကအန်လန်ကျေးရွာနဲ့ဖိုင်ဇာရွာနှစ်ရွာဟာအချိန်ကာမဟုတ်မိုးရွာသွန်းမှုကြောင့်မြေတွေကွဲအပ်ပြီးအိမ်တွေပျက်စီးမှုရှိနေတယ်လို့အင်ဂျီ100ကျော်လောက်ပြောင်းရွှေ့ရဖို့ရှိနေပါတယ်။အခုလိုဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
။ပြီးခဲ့တဲ့နိုဝင်ဘာနောက်ဆုံးအပတ်ကမိုးဆက်တိုက်ရွာသွန်းမှုကြောင့်တီးတိမ်မြို့နယ်မိုင်20ခန့်ကွာဝေးတဲ့ဇိုင်းစားရွာရဲ့ပျက်စီးမှုအခြေအနေတွေကိုတော့ဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတူရင်မူတီးတိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခံကန်းလျံကအခုလိုပြောပါတယ်
။ဖိုင်စားတော့20ပတ်ဝန်းကျင်လောက်ကတော့ဆုံးမိုးရော်လေဟိုလေးလောက်တော့ဆောက်ရော်တယ်လေတားရည်လာပြီလေယူရလေလောက်မှရှိတယ်ဆိုအင်ချီ20ပြက်တယ်ဒါပေမဲ့လုံးဝပစ္စည်းတော့ငါးလုံးပေါ့နော်အိမ်မှာရှိတဲ့ဆန်စီစာဦးခွက်တာလုံးပစ္စည်းသွားတယ်သူတို့လည်းဆွေးနေမိနေရချဖို့သူတို့တရားလုံးဆွေးနေပြီးမှလုပ်နေလို့ပြောတာပဲ
ပြီးခဲ့တဲ့လနိုဝင်ဘာတတိယအပတ်ကယွာသွင်းခဲ့လို့တီးတိမ်မြို့နဲ့16မိုင်ခန့်ဝေးတဲ့အန်လန့်ကျေးရွာဟာလည်းမြေအကွဲမှုကြောင့်အင်ဂျီ80ကျော်ပြောင်းရွှေ့ရမယ်လို့ဦးကန်ကန်းလန်ကဆက်ပြောပါတယ
်အန်လန့်ကျေးရွာယွာလုံးကိုပြောင်းရမယ်တဲ့အင်ဂျီပေါင်းအလုံးတရားကြောင်းရဲ့အုပ်ချုပ်ရေးမှုရုံးရဲ့ပါဝင်83လုံးတဲ့အလုံးပြောင်းရွှေ့ရမယ်တဲ့သူတို့အရင်ကတည်းကယွာခွဲတစ်ခုရှိတယ်အဲ့ဒီအောက်နားမှာလို့နေရာချထားတယ်
ဒီလိုမြေအကွဲမှုကြောင့်တွေပေါ်ထွက်လာတာကြောင့်မြေပြိုကျမှုအန္တရာယ်ဆိုးရင်ရတဲ့အတွက်ရွာနဲ့ရွာပြောင်းရွှေ့ရမှာဖြစ်ပါတယ်။အန်လန့်ကျေးရွာသားတဦးကတော့အင်ဂျီပြောင်းရွှေ့ရမှာအခက်အခဲရှိတယ်လို့ပြောပါတယ်
။သူတို့အင်ဂျီလုံးလိုက်ရှိရတယ်ဆိုတော့အဲ့ဒီမှာဒီပစ္စည်းတွေတဲ့ဖို့ဆေးယူဆေးဒေါ်လီကိုဖြစ်ခဲ့မယ်အင်ဂျီကိုအလုံးလိုက်ဖြူခွဲပြီးတော့မှအင်ဂျီကိုပြောရွှေ့ရမှာဆိုတော့ဒီတားတွေသူပြားတွေရွှေ့ရမှာဆိုတော့ရှိပြောင်းဖြေးကဒေါ်လီဖြစ်ခဲ့မယ်လို့ကျွန်တော်ထင်တယ်
အလန်ကျေးရွာကအင်ဂျီ20တော့ကလေးမျိုးကိုပြောင်းရွှေ့သွားပြီးတီးတိမ်မျိုးပေါ်ကိုတအိမ်ပြောင်းရွှေ့သွားပြီလို့သူကပြောပါတယ်။အခုလိုအင်ဂျီပျက်စီးပြောင်းရွှေ့ရတဲ့ဖြစ်စဉ်အပေါ်ကူညီထောက်ပံ့နိုင်ရေးမြို့နယ်အာဏာပိုင်တွေကိုတင်ပြထားတယ်လို့တီးတိမ်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးခံကန်းလျံကအခုလိုပြောပါတယ်
ကျွန်တော်တို့ဆင်းရဲတယ်ဆိုတော့အိမ်တလုံးပြောင်းမယ်ဆိုတော့အလွန်အနည်းဆုံး30ခန်းကုန်မှာကိုယ်ဟဲ့တာဖြစ်ခဲ့မှုရှိတာပေါ့နိုင်ငံတော်မှာလည်းလို့ဆွေဒီအချိန်နဲ့အကူအညီအင်းတော့ပြင်ပြတယ်လို့ပြောတာလည်းတို့မျိုးအကောင်စီမှာလေဒါပေမဲ့အခုချိန်မှာတော့အဲ့တော့မလွယ်ဘူး
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကလည်းချင်းပြည်နယ်ဟာခါမြင်းကလင်းစခန်းရဲ့အနောက်မြောက်ဘက်10မိုင်ခန့်အကွာဝေးတဲ့ထန်တလန်မြို့ရဲ့အရှေ့မြောက်ဘက်9မိုင်ခန့်အကွာမှာအင်အားရစ်စတာစကေး6အဆင့်ရှိတဲ့အသင့်အတင့်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်သွားကြောင်းတိုင်းထွာရရှိခဲ့ပေမဲ့အထူးအခိုက်ပျက်စီးမှုတော့မရှိခဲ့ပါဘူးခင်ဗျာ
ကိုခင်မောင်ဆိုမိပါရှင်အခုတော့ကမ္ဘာ AIDS နေနဲ့ယောဂပျောက်ကင်းအောင်ကုသနိုင်မယ့်အလားအလာကိုကျမတို့ကြည့်ကြရအောင်ပါ HIV ကူးစက်နေသူတွေ AIDS နဲ့ဆက်နွယ်တဲ့ရောဂါတွေကြောင့်သေဆုံးသူတွေကိုထောက်ပံ့အားပေးတဲ့အနေနဲ့နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်HIV ကိုကုသနိုင်ရေးအတွက်ကာလရှည်ကြာစ조사နေကြပေမဲ့အခုချိန်ထိကုသနိုင်တဲ့ဆေးရှာမတွေ့သေးပါဘူးဒီအကြောင်း VOA သတင်းတော့ Laura Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပ
ါကမ္ဘာတဝန် HIV ရောဂါပိုးကူးစက်နေသူ38တန်းလောက်ရှိပါတယ်ဒီရောဂါပိုးကိုစတင်ဆန်းသပ်တွေ့ရှိခဲ့တဲ့1984ခုနှစ်ကစလို့ HIV ဒါမှမဟုတ် AIDS နဲ့ဆက်နွယ်တဲ့ရောဂါတွေနဲ့သေဆုံးခဲ့သူ36တန်းအထိရှိလာခဲ့ပါပြီနှစ်စဉ်ဒီဇင်ဘာလ1ရက်နေ့တိုင်းမှာကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးတမိုင်းမှာသေဆုံးမှုအများဆုံးဒီကရောဂါကြီးတိုက်ဖျက်နိုင်ရေးအတွက်စင်ကျင်သုံးသပ်ကြလေရှိပါတယ်ဒေါက်တာ Chloe Hawkins ဟာလန်ဒန်မြို့ Queen Mary တက္ကသိုလ်ကပါမောက္ခတဦးဖြစ်ပြီး HIV ရောဂါအကြောင်းကာလရှည်ကြာလေ့လာနေသူတဦးလည်းဖြစ်ပါတယ
် 11 places where treatment is not free
လရှိကမာကြီးရဲ့အခြေအနေကရှိသူနဲ့မရှိသူဆိုပြီးကွဲပြားနေတာပါဒီရောဂါကိုအခမဲ့ကုသခွင့်မရပါဘူးဒီပညာကလည်းအရင်ဟောင်းလွမ်းနေသေးတယ်။ပြီးထွက်ဆိုးကျိုးတွေကလည်းများမယ်ဆိုတဲ့နေရာတွေကလူတွေကအခြေအနေသိပ်မကောင်းလာပါဘူး။ကုသမှုမရရင် HIV ဟာလူအသက်ကိုသေစေနိုင်တဲ့ရောဂါဖြစ်ပါတယ
်။ HIV ကူးစက်ခံထားရပေမဲ့ထိရောက်တဲ့ကုသမှုရရှိထားသူတွေဟာတခြားလူတွေကိုရောဂါပိုးပြန်မကူးစင်နိုင်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ကမ္ဘာတဝန် HIV ကူးစက်ခံထားရသူရဲ့50ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထက်ကတိတက်သမ3သန်းဟာကိုဝင်ရှိလာကြမယ်လို့ခန့်မှန်းကြပါတယ်ထိရောက်တဲ့ကုသမှုတွေကနေမွေးဖွားလာမဲ့ရင်သွင်းငယ်တွေကိုယောဂမကုဆက်အောင်တားဆီးနိုင်တယ်လို့ဆိုပါတယ်ဒေါက်တာအော့ကင်းဟာကမ္ဘာလုံးဆိုင်ရာ HIV ယောဂပိုးကိုရေရှည်ထိန်းထားနိုင်တဲ့ဆေးပေါ်လာရေးဥဆောင်ကြိုးပမ်းခဲ့သူတူဖြစ်ပြီးနှစ်လတစ်ကြိမ်ထိုးရတဲ့ဆေးတွေပေါ်နေပြီလို့သူကပြောပါတယ
်And that's very
ကျမနေတဲ့နေရာမှာဆိုရင် HIV ကူးနေသူတဦးအနေနဲ့တစ်နှစ်ကို6ကြိမ်ကုသရတာမျိုးရှိနေပြီဖြစ်တာမို့တစ်နှစ်မှာ365ရက်ကုသရတာနဲ့အများကြီးกว่าချပါတယ်။ဒါကြောင့်ဒါဟာထူးခြားပြောင်းလဲလာတဲ့ကုသမှုမျိုးဖြစ်ပါတယ
်။အမေရိကန်ကသူ့တည်တီတွေကတော့ HIV ယောဂသည်တွေအနေနဲ့ဆေးတောက်ဆရာမလို့ပဲယောဂပိုးကိုကိုယ်ခံအားတက်တက်နဲ့ခုခံနိုင်တဲ့နည်းတွေကိုလေ့လာပြီးကုသနိုင်မယ့်နည်းလမ်းကိုရှာနေကြပါတယ်။ Boston မြို့ကဒေါက်တာ Bruce Walker ဟာHIV ဝေဒနာရှင်တွေကိုနှစ်ပေါင်း40လောက်လေ့လာနေတဲ့သိပ္ပံပညာရှင်ဆရာဝန်တူဖြစ်ပါတ
ယ်။ဂျိုလူနာတွေက HIV ကိုသူတို့ကိုယ်ခံအားနဲ့တင်တားဆီးနိုင်တာကိုတွေ့ရပါတယ်။ဒါကြောင့်အဲ့ဒီလိုဘာကြောင့်ဖြစ်တာလဲဆိုတဲ့ဘက်ကိုဥတည်ပြီးတော့ကျွန်တော်တို့သုတေသနလုပ်ဖို့ဖြစ်လာခဲ့ပါတယ်
။ Lauren Wellingbach ဟာအဲ့ဒီလိုဖြစ်နေတဲ့ဝေဒနာရှင်တဦးပါ1992ခုနှစ်မှာသူမမှာ HIV ဖြစ်နေကြောင်းဆန်းသက်တွေ့ရှိခဲ့ပေမဲ့ယောဂလက္ခဏာမပြခဲ့ပါဘူ
းယောဂဖြစ်နေတဲ့29နှစ်တာကာလတခြားလုံးမှာကျမဆေးလုံးဝတောက်ဆရာမလိုခဲ့ပါဘူးဒီအတွက်ကျမဝမ်းသာရပါတယ
်ဒေါက်တာဝေါ်ကာနဲ့လကွန်းသုတေသနဌာနကပညာရှင်တွေကတော့ဒီနေ့မှာ HIV ယောဂကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးတွေ့လာမယ်လို့မျှော်လင့်နေကြပါတယ
်develop this kind of
ကျွန်တော်တို့မျှော်လင့်ထားတာကတော့ HIV ကူးနေတဲ့သူတွေအနေနဲ့အချို့ယောဂသည်တွေမှာတွေ့ရသလိုမျိုးသူတို့မှာဖြစ်နေတဲ့ယောဂပြင်းထန်မှုအမတန်ရော့နေပြီးတော့တခြားသူတွေကိုကူးစက်နိုင်တဲ့ပမာဏမရှိတော့တဲ့အဆင့်ရောက်လာအောင်ဝေဒနာတွေရဲ့ကိုယ်ခံအားကိုထိန်းချုပ်ပြုပင်ပေးဖို့ဖြစ်ပါတယ
်ဒါပေမဲ့ဒီလိုကမ္ဘာ AIDS နဲ့ကျင်းပတဲ့အချိန်မှာ HIV ယောဂဟာပျောက်ကွယ်မသွားသေးဘူးဆိုတာကိုအသိပေးနေတယ်လို့ဖြစ်နေပါတယ်အများစုက COVID-19 ဘက်ကိုအာရုံစိုက်နေကြတာကြောင့် HIV စစ်ဆေးမှုတွေရောကြလာပြီးစမ်းသပ်မှုတွေလည်းရပ်တန့်ကုန်တာကြောင့် HIV အရေးကျွမ်းကျင်သူတွေနဲ့ဝေဒနာရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ခင်ဗျာ
ကုဆောင်ဝင်လိုက်ပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေ့ဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 62 Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒီဇင်ဘာလ2ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါမြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
မိုက်ကယ်မာတင်ခင်ဗျာ
ဒီဒီဟုတ်အနုပတိဇီဝပုဒ်ဆိုဝဲမားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးလုံးပြီးပြောရလို့ရတယ်
ဒါကတော့ဘလို့အကြောင်းတွေကပဋိအနုဇီဝစေရင်ပါမှုဖြစ်တာလဲဆိုတာဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စောစောကစပိုင်းဆိုင်ရာချိုးယွင်းမှုရှိတဲ့အတွက်သိခံပါရှင်။နောက်ပိုင်းမှာလည်းအားကစားကဏ္ဍကိုထုတ်လွှင့်မှာပါ။အခုတော့ဥကြော်ဆန်သာရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်။ရှေမတိုးနောက်မဆုတ်ဖြစ်နေတဲ့မြမအကျက်တဲကိုကြော်လွှားနိုင်ရေးမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လှုပ်ဆောင်နိုင်မှုဟာအကန့်အသတ်တွေရှိနေတယ်လို့ဝါရှင်တန်မြို့တော်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတောင်အာရှရေးရာသုတေသီမိုက်ကယ်မာတင်ကဆိုပါတယ်ဒီတော့လက်ရှိမြမပြဿနာကိုကြော်လွှားလွန်မြောက်စေနိုင်မယ့်အင်အားကဘယ်မှာရှိနေပါသလဲသုတေသီမိုက်ကယ်မာတင်နဲ့ဥကြော်ဆန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
မိုက်ကယ်မာတင်ခင်ဗျာမြန်မာနိုင်ငံအပါအဝင်အစ်တော်အရှာရေးရကိုနှစ်ပေါင်း30လောက်စောင့်ကြည့်လေးလာသုရသနာပြုခဲ့တဲ့ပညာရှင်တယောက်ကိုအခုလိုဆွေးနွေးမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ဟာအခုမိုက်ကယ်ကိုမေးရမှာပထမဆုံးအကြိမ်ဖြစ်ပေမဲ့လည်းမိုက်ကယ်ရေးတဲ့ဆောင်းပါးတွေကိုကျွန်တော်ပြဖတ်ဖို့ရစာဖတ်ပရိသတ်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တဲ့မေးခွန်းကတော့မြန်မာနိုင်ငံမှာလောလောဆယ်ဖြစ်နေတဲ့ပဋိပက္ခဒီပဋိပက္ခကအင်မတန်ဆိုးရွားပါတယ်နိုင်ငံရေးအဖြစ်ရှင်မတို့နောက်မဆုတ်ဖြစ်နေုံသာမကဘူးဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုရဲ့စာဝတ်နေရေးကျန်းမာရေးပညာရေးအဖက်ဖက်ကဆက်မတန်ဆိုးရွားကြဆင်းနေတဲ့အခြေအနေလည်းဖြစ်ပါတယ်ဆိုတော့ဒီနေရာကနေပြီးတော့ထွတ်ပေါက်တစုံတရာရရှိမဲ့အခြေအနေမိုက်ကယ်ဘယ်လိုသုံးသပ်မိပါလဲမကြခင်အချိန်အတွင်းမှာဒါမျိုးတွေမြင်လာရလိမ့်မယ်လို့များထင်မိပါသလားခင်ဗျာအခုပထမဆုံးပြောပြပါရ
Well Sadly, I would say at this time, there are not any indications that I see of a cessation of the violence of the fighting that's going on.
DJ Maro, I'm not going to talk to you about this. I'm 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 going to talk to you about this.
ဟုတ်ကဲ့ဒီလိုနဲ့ဆယ်လကျော်လာခဲ့ပါပြီအတိုက်ခံဘက်ကတော့ PDF တွေ EAO တချို့ကလည်းပဲအရှင်းမြင့်ပြီးတော့တိုက်နေရတာတွေ့ရပါတယ်သူစေကိုစေတိုက်တဲ့တိုက်ပွဲလို့ဆိုကြပါစို့ခင်ဗျာပြည်သူလူထုစီးရဲမှုကလည်းပဲအင်မတန်ဆူဆူဝါးဝါဖြစ်နေပါပြီဒီချိန်မှာနိုင်ငံတကာအတိုင်းအတာကလည်းပဲပြည်သူတွေရဲ့အမြင်တိုင်းပြောရင်ပေါ့လေလေသံပဲပြစ်နေကြတယ်ထိတိယောက်ဘာမှလုပ်မပေးဘူးလို့ဆိုနေကြပါတယ်ဘယ်လိုသဘောရပါလဲခင်ဗျာ
What I've seen in the last couple of weeks is Former U.S. Ambassador Richardson went to Myanmar.
American Tamahon Richardson do Japan nga Sasakawa do ma ja kin ga be twa yauk khe bi me Myanmar a jet de pye le me kaisa ma ja ya de ba bu. Tayauk ASEAN swe ni pwe ha sit kaun si ko ma phait phe chin ba twa ba de. Chano ja mi de law sit kaun si a ni ne sit sat swe ni ye lat ma khan ne kaisa tayauk bak ga ator kati ka o phit ni de lo so ba de.တကယ်တော့စစ်တပ်ဘက်ကလည်းအကြအဆုံးတွေအများကြီးရှိတာပါဒီလိုအခြေအနေမျိုးမှာသူတို့ဟာသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်နိုင်ပါတယ်ယာယီအပြစ်ကရစရစ်တရအတွက်ဆွေးနွေးညှိနှိုင်းကြမလားဒီလိုသာဆိုရင်တိုက်ပွဲတွေတစုံတရာအရှင်ရော့သွားလိမ့်မယ်လို့ထင်ပါတယ
်ဆိုတော့အဲ့ဒီအဆင့်ကိုရောက်ဖို့အတွက်ကောနိုင်ငံတကာအသိုင်းအဝိုင်းနဲ့တွန်းတွန်းတိုက်တိုက်လုပ်ပေးဖို့မလိုပေဘူးလားခင်ဗျာဒီအတွက်လည်းစိတ်ပြီးတွန်းတွန်းတိုက်တိုက်မရှိလာဘူးတချို့ကသုံးသပ်ကြရတယ်မြန်မာနိုင်ငံဟာဒီနိုင်ငံတကာအစိုင်းပိုင်းအတွက်နိုင်ငံရေးအရင်းအနှီးစိုက်ထုတ်ပြီးတော့တွန်းအားပေးရလောက်အောင်အရေးမပါတဲ့အခြေအနေများရှိနေသလားဥပမာပြောရင်အမေရိကန်အတွက်ဆိုတော့ရီချာဆန်သွားတယ်သူတို့အမေရိကန်နိုင်ငံသားသတင်းသမားကိုပြန်ခေါ်ထုတ်သွားတယ်ဒါအပြင်ဘာမှရှိတူလာတာမတွေ့ရဘူး
Well but bear in mind, there was a statement last week by the United States and six other governments calling for the international community to stop providing weapons.
ပြီးခဲ့တဲ့ဘက်ကပဲအမေရိကန်နဲ့တခြားနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်မပို့ဖို့ကြေညာချက်ထုတ်ပြန်ခဲ့တာကိုကြည့်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ဖို့လိုလားတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့သိတဲ့အတိုင်းပါပဲ။တက်မတော်ရောတိုင်းရင်းသားလက်နက်ကင်တွေပါအသေးစားလက်နက်တွေကိုကိုယ်တိုင်ထုတ်လုပ်နိုင်ကြတာပါ။ဘာပဲပြောပြောအမေရိကန်အနေနဲ့ကတော့တိုက်ပွဲတွေရပ်တန့်စေချင်တာပါပဲ။အမေရိကန်လွှတ်တော်ကလည်းမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းနဲ့တခြားဆောင်ရွက်ချက်တွေပိုမိုထိန်းချုပ်ဖို့အဆိုပြုတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေကတန်းစီစောင့်နေရတော့မှအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှတခြားပိုအရေးကြီးတဲ့ကိစ္စတွေရှိနေပါတယ်။နောက်နှစ်လောက်ကြာမှဒီမြန်မာဥပဒေကိုအလှည့်ပေးနိုင်မယ်ထင်ပါတယ်။ဒါပေမဲ့ပိုကြီးတဲ့ပြဿနာကတော့မြန်မာစစ်ကောင်စီအဖော်ပိုမိုဖိအားပေးတဲ့ကိစ္စကိုအရေးပါတဲ့နိုင်ငံကြီးတွေကခုခံနေကြတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်မကြသေးခင်ဆောင်းပါးတို့ဖတ်ရတာကအိန္ဒိယလဲစစ်ကောင်စီနဲ့သာပိုမိုတင်းမြတ်ချင်တယ်ဆိုတာတွေ့ရတာပါပဲအလားတူပဲဂျပန်စင်ကာပူထိုင်းတို့စီကလည်းထိရောက်တဲ့ဖိအားတွေလာစရာမရှိပါဘူးဆိုတော့အမေရိကန်ဘက်ကဖိအားပေးရမယ်ဆိုတာကျွန်တော်သဘောတူပါတယ်သမရဘိုင်ဒန်ဟာလွှတ်တော်ကိုမဆောင်ဘဲလုံနိုင်တာပို့လို့ဖို့လိုအပ်ပါလိမ့်မယ်ဒီအတိုင်းပါပဲကျွန်တော်ပြောခဲ့တဲ့တခြားနိုင်ငံတွေကလည်းမင်းအွန်လိုင်းနဲ့သူ့အပေါ်ထောက်ခံသူတွေကိုပုံမပြစ်မှတ်ထားအရေးယူဖို့နဲ့အခုလုံနေတဲ့လမ်းကြောင်းဟာမြန်မာပြည်သူတွေရဲ့ဒုက္ခကိုသက်ဆိုးရှည်စေတယ်ဆိုတာသဘောပေါက်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဆိုင်ပိုင်းမှာသဘောထားတွေပုံမပြီးတော့ကွဲပြားနေကြတယ်ဆိုတော့ဒီလိုသဘောထားကွဲပြားမှုဟာမြန်မာနိုင်ငံစစ်ကောင်စီအတွက်အကျိုးရှိစေတော့ဗောသူတို့ဖိဖိစီစီတိုက်တွန်းတွန်းအားပေးတာတွေမလာဘူးဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်သာအကျိုးရှိတာမဟုတ်ဘဲနဲ့တစ်ဖက်မှာကြည့်မယ်ဆိုရင်အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေကလည်းပဲစစ်ကောင်စီနဲ့ပုံမိုနီးစပ်တဲ့ရုရှားတရုတ်လိုနိုင်ငံမျိုးတွေနဲ့ထိတိုက်တွေ့ရမှာကိုကြောက်နေရဆိုတဲ့သဘောထားခင်ဗျအဲ့လိုပြောလို့ရမလားဤတော့
I wouldn't necessarily put it in terms of being afraid it's a matter of diplomacy and we're
ကြောက်တယ်ဆိုတဲ့စကားကိုတော့ကျွန်တော်မသုံးလို့ပါဘူးဒါဟာဒီပလိုမစီလို့ပဲဆိုချင်ပါတယ်ဖိအားပိုပေးတာကအပြုသဘောရလတ်တွေထွက်ပေါ်မလားတိုးတိုးတိတ်တိတ်နားချတာကပိုကောင်းမလားလဲစဉ်းစားသုံးသပ်စရာပါဥပမာကုလသမဂ္ဂမှာဘယ်သူကိုအတိမတ်ပြုမလဲအစားမထိုးပဲလက်ရှိတာမတ်ကိုတစုံတရာအတိုင်းတာနဲ့ဆက်ထားမဲ့ကိစ္စမျိုးမှာသဘောတူညီမှုရရှိနိုင်တဲ့ဟာတွေရှိပါတယ်ဆိုတော့အပြည့်အဝကျေနပ်စရာမရှိပေမဲ့နိုင်ငံတကာအတိုင်းဝိုင်းအကြမ်းမှာသဘောတူညီမှုရနိုင်တဲ့နယ်ပယ်တချို့တော့ရှိပါတယ်လောလောဆယ်တော့ပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကပိုဆိုးနေပါတယ်အိမ်နီးချင်းနိုင်ငံတွေကိုအများအပြားထွက်ပြေးတန်းရှောင်နေကြပါတယ်ဒါဟာပိုပြီးအလေးထားရမယ့်ပြဿနာပါနိုင်ငံတကာဘက်ကဒီနေရာမှာလစ်ဟာမှုတွေရှိပါတယ်အာယုံစူးစိုက်မှုမရှိဘူးလို့ထင်ပါတယ်
အခုကကျွန်တော်အမှတ်မမှားဘူးဆိုရင်ပေါ့လေခင်ဗျားရေးတဲ့ဆောင်းပါးတစ်ပုဒ်အဲ့နာမည်က Rethinking US Policy in Myanmar ဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒကိုပြန်လည်သုံးသပ်ခြင်းပေါ့လေအဲ့ဆောင်းပါးမှာခင်ဗျားရေးထားတာကိုကျွန်တော်မှတ်မိသောက်ပြောရင်တော့ American အစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတွေကိုစစ်တင်နှန်းတွေပေးသင့်တယ်ဆိုတာမျိုးလဲအကြံပြုထားတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအကြံပြုချက်အခုကဖြစ်နိုင်သေးတယ်
For my background, I always try to have absolutely everything on the table as a possibility. Now, whether or not at this time the Biden administration or Congress would be willing to provide funding for that or provide such training.
ကျွန်တော်နောက်ကြောင်းအရာဖြစ်နိုင်တဲ့ကိစ္စအားလုံးကိုပြစ်ပယ်မထားဘူးဆိုတဲ့သဘောပါလက်ရှိအခြေအနေမှာဘိုင်ဒန်အစိုးရဒါမှမဟုတ်ကွန်ဂရက်လွှတ်တော်အနေနဲ့ရန်ပုံငွေထောက်ပံ့မလားလေးကျင့်သင်တန်းပေးမလားမပေးဘူးလားဆိုတာကတော့သူတို့ကဆုံးဖြတ်ရမှာဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေအနေနဲ့လည်းသူတို့နီးသူတို့ဟန်နဲ့ရရှိနေကြပါတယ်ဘိုင်ဒန်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့ကတော့မကြသေးခင်ကပဲအာဖဂန်နစ္စတန်နိုင်ငံကဆုတ်ခွာခဲ့တဲ့အတွေ့အကြုံအရနောက်ထပ်ပြိပကတစ်ခုမှာနောက်ထပ်တနေရာရာမှာပါဝင်ပတ်သက်ဖို့မသင့်ဘူးဆိုတာ အထူးနားလည်သဘောပေါက်သွားကြပြီလို့ထင်ပါတယ်။အထူးသဖြင့်စီရေးအရာဝင်ရောက်ဆွတ်ဖက်ရေးကိစ္စကိုဆိုလိုတာပါ
။ညီကုန်းချောရင်တော့လောလောဆယ်မှာရှင်တွန်းနောက်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေစုကထွက်ပေါက်ရရှိဖို့အတွက်ရုံထွက်နိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုစိတ်အားကိုးမရဘူးဆိုတဲ့သဘောမျိုးပေါ့နော
်။ The as that article and another articles I've written recently say, you know, at this point I think the greatest dynamic that's going on is internal. And on the one side you have a military
ဟုတ်ပါတယ်အဲ့ဒီဆောင်းပါးနဲ့ကျွန်တော်မကြားသေးခင်ကရေးလိုက်တဲ့နောက်ဆောင်းပါးအရာတော့အခုအနေထားမှာအရေးကြီးဆုံးမောင်းနှင်အားကတော့ပြည်တွင်းအခြေအနေတွေဖြစ်ပါတယ်တစ်ဖက်မှာစစ်ဆက်ဆွေးနွေးရေးကိုလိုလားဟန်မရှိတဲ့စစ်တပ်ရခင်အစိုးရအရာရှိတွေကိုဆက်လက်ဖမ်းဆီးနေတယ်အခုဒေါ်အောင်ဆန်းစုကြည်စီရင်ချက်ကိုရွှေ့ဆိုင်းတယ်ဒါကျွန်တော်အမြင်မှာဘာမှမထူးပါဘူးအခြားတစ်ဖက်မှာတော့နည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပြီမဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု20ကျော်မှာတချို့ကတော့တကယ့်ကိုတိတိယောက်ယောက်ရှိပါတယ်အလားတူပါပဲတချို့ဒေတာတွေက PDF တွေကလည်းလောက်လောက်လာလာဖြစ်လာပါတယ်ဆိုတော့ဒီအင်အားစုတွေပေါင်းပြီးတပ်မတော်ရဲ့အနေအထားကိုပြောင်းလဲလာစေနိုင်ပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့စိတ်ဆက်မလားခြေမုန်းခံမလားဆိုတာစဉ်းစားရမယ့်အခြေအနေစိုက်လာနိုင်ပါတယ်ဒါဟာကျွန်တော်အနေနဲ့ wishful thinking ဖြစ်ချင်တာတွေကိုတွေးပြီးပြောနေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးနဲ့တွေ့ဘူးပါတယ်တဖွဲ့နဲ့တဖွဲ့လက်တွဲပြီးတပေါင်းနဲ့ဖြစ်ဖို့ခက်ပါတယ်ဒါပေမဲ့စစ်တပ်ဘက်ကပြန်စဉ်းစားရမယ့်ကိန်းစိုက်တဲ့အထိလက်တွဲနိုင်ကြမယ်ဆိုရင်တော့ပြောခဲ့သလိုဖြစ်လာနိုင်ပါတယ်လို့မဟုတ်ရင်တော့လောလောဆယ်ထွက်ပေါက်မမြင်မိပါဘူး
ကျောင်းစင်တာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင် CSIS ကအရှိတောင်အာရှရေးရာသူတေတီမိုက်ကယ်မာတင်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီပရိအနုဇီဝစေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာဘလို့အကြောင်းရင်းတွေကြောင့်မလဲဒီပရိအနုဇီဝစေးရင်ပါမှုဖြစ်တာကပါလဲဆိုတာနဲ့ပတ်သက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြမှာပါရှင
်ဘာဝမှာပရိနုဇီဝစေဝါတွေကိုဆင်းရင်ပါမှုဖြစ်ပြီးစေမတုံးမှုဖြစ်ပေါ်တဲ့ပြဿနာဟာတဖြည်းဖြည်းကြီးထွားလာနေတာပါပရိနုဇီဝစေဝါတွေဆင်းရင်ပါမှုဖြစ်ရခြင်းရဲ့အကြောင်းရင်းတွေလည်းမှာပရိနုဇီဝစေဝါတွေကိုလဲမှားစွာအသုံးပြုခြင်းကလည်းအကြောင်းတစ်ခုဖြစ်ပါဝင်လျက်ရှိတယ်လို့ကျမ၏တင်အက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါရယ်
။ဘာကြောင့်ဖြစ်သလဲတော့ဆိုရင်အဓိကအကြောင်းရင်းကိုပြောလို့ရှင်တော့အဲ့ဒီဈေးတွေကိုအမှုပဋိဇီဝပုဂ္ဂိုလ်ဝဲမားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးကုန်ပြီးပြောရလို့ရတယ်။ဘလို့လဲလွဲမားတာသုံးလဲဆိုတော့ပြန်လေ့လာလို့ရှင်ထပ်ပြီးခွဲလို့ရတယ်နော်။အဲ့ကြတော့ဒီပထမအဆုံးပြောတာကျွန်တော်တို့ကစီးပွားတဲ့အတိုင်းပဲပဋိဇီဝဒီဖေးတွေကိုပရိအနုစီပါသေးွားတွေကိုအလွန်အကျွံသုံးတာတွေနော်။ဘာကြောင့်အလွန်အကျွံသုံးတယ်လဲဆိုတာဘလို့အဖက်နဲ့သုံးနေကြတဲ့ကြောင့်အလွန်အကျွံလို့ဖြစ်သွားတာနော်။ဘလို့အဖက်နဲ့သုံးနေကြတာပေါ့။ပရိစီသုံးတဲ့အခါမှာဆိုချင်းဟိုမှာကာကွယ်တဲ့အနေနဲ့သုံးတာတွေရှိတယ်။ဘုရားသေးဖက်နဲ့ကာကွယ်ဖို့ဆိုပြီးတော့သုံးလိုက်တာတွေရှိတယ်။နောက်တကယူနာတွေကိုယ်တိုင်ကဒီပုဇာစီတွေဆရာမောင်ကတောက်ခိုင်းတဲ့အခါမှာနော်။အန်တရာကိုပြေအောင်နော်မတော့ဖဲနဲ့ဈေးကုတ်ကိုဖြတ်ပြစ်တာမစိုးမပုတ်ဆော့တဲ့ခါကြတော့ဒီဈေးတွေကခဏရင်ရှိသွားတယ်နော်ပိုးတွေကခဏရင်ရှိသွားတယ
်ပရိနုဇီဝဈေးဝတွေကိုဈေးရင်ပေါင်းဖြစ်စေတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့ပရိနုဇီဝဈေးဝတွေကိုလူတွေမှာသာမကထရိတ်ဆန်တဲ့အပင်တွေမှာပါအလွန်ကြုံသုံးဆွေးနေတာအကြောင်းဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ
်ဒီဈေးတွေကိုပဲဗနီယာမာတွေသုံးနေရတယ်ဆိုတော့လူတွေတွေမှာမဟုတ်ဘူးထရိတ်ဆန်ဝေးပြီးကျွန်တော်တို့အိမ်စားသားစားထရိတ်ဆန်တွေပေါ့လေမကြောက်ရွံ့ငွေမွေးမြေးဒီမှာလဲဒီဆေးတွေကိုတော့ပြကြတယ်အဲ့တော့ဆေးတုံးမှုကပူများလာတယ်ဒါပေမဲ့ငါတို့ဗစွန်တို့ငွေမြွေးလုပ်ငန်းတွေရေလို့ငါငွေမြွေးလုပ်ငန်းတွေမှာလဲဒီပုဇော့ဆေးတွေတုံးနေကြတယ်ဟုတ်ပုဇော့ဆေးအသုံးပြုမှုကတိတ်ကျဲပြတ်မြေများလာတဲ့ခါကျတော့သူ့ရဲ့ခဏရင်အားရှိဖို့เนาะ resistance ဖြစ်ဖို့အခွင့်အရေးတွေလဲပူများလာတယ်နောက်တစ်ခါဒါလည်းမကဘူးတစ်ပင်တွေစိုက်ပျိုးရေးတွေမှာလဲဓာတ်တွေကိုတုံးလာကြပြီကျွန်တော်တို့တစ်ခါမှမကြဘူးသေးတဲ့ဒီပေါ်ပေါ့ဥမာလိမ္မော်ပင် เนาะเลมอนชาเนี่ยมาอ่ะเลมอนนี่ปูไม่จောက်อ๋อนูဆိုပြီးတော့ streptomycin လို့ antibiotic တွေကိုဆေးနဲ့ဖြန်းတာရှိတယ်เนาะကျွန်တော်တို့က tulip ban tulip ban ကျွန်တော်အားလုံးသိပါတယ် tulip ban ခေါ်တော့ပဲမနိုင်ဘူးတော့ tulip ban ဆိုက်ကြိုးရေးมาလဲဘိုင်းမဆိုက်ကြိုးရေးมาလဲသူ့ဥမှာปูไม่จောက်အောင်တစ်ပင်နေဘာနေပို့ပြီးတော့ပွင့်လာအောင်ဆိုပြီးတော့သူ့ဥမှာဒီ antibiotic တွေသုံးနေတာဟောနမူနာအပြင်ဘလို့ဆေးတွေပေးရဆိုရင်ပူပိုးသားဆေးတွေပေါ့နော်ပူရလည်းရှိတာကိုပူပိုးတွေကြလည်းရှိတယ်ကြောင့်ပူပိုးသားဆေးတွေကိုဖျန်းနေရတယ
်။တခွေတန်ရှင်းမှုနဲ့ပဝန်းကျင်တန်ရှင်းမှုအားနေတာကမ္ဘာရာသီဥတုပြောင်းလဲလာတာနဲ့ပရိအနုဇီဝဆေးဝါအမျိုးအစားအသစ်တွေပေါ်ထွက်ဖို့နှောင့်နှေးကြံ့ကြံ့တာတွေကလည်းပရိအနုဇီဝဆေးဝါအရင်ပါမှုဖြစ်အောင်တောင်းအဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါရယ
်။နော်အဲ့တော့တခွေတန်ရှင်းရင်မကောင်းရင်ပဝန်းကျင်တန်ရှင်းရင်မကောင်းရင်လည်းဝင်တယ်နော်ကိုတော့ဝင်တယ်ဝင်တဲ့အတွက်ကြောင့်ပရိဇီဝကိုတုံးတယ်တုံးတဲ့အတွက်ကြောင့်လုံးညတော့တဲ့အတွက်ကြောင့်ဆေးရင်ပါမှုတွေဖြစ်လာတယ်။နောက်တစ်ခါဒီကျမကြီးတူတူတောင်းချက်ပေးတဲ့နေရာတွေဆေးရုံကိုလင်းတော့ရင်ဆေးရုံဆေးခန်းတွေမှာလည်းမခွဲစိတ်ခန်းနေရှိရင်ရှိမယ်နော်ဆေးရုံနေရှိမယ်အဲ့ဒီနေရာတွေမှာလည်းပိုးစံစင်မှုကိုစနစ်တကျမလုပ်ဘူးဆိုလို့ရှိရင်ကိုယ့်စဖို့ဝင်မှာပဲဝင်တဲ့အခါမှာအာဒီကပုတ်တော့ဆေးတွေကိုသုံးပါဗျာရောသုံးတဲ့အတွက်ကြောင့်တကဒရွန်ဂျုံတွေသုံးနေဖြစ်လာမယ်သုံးဆမှုတွေများလာတဲ့အတွက်ကြောင့်ဒီဆေးရင်ပါမှုပြဿနာလည်းပိုများလာတာဖြစ်တယ်နောက်သူ block ထအောင်ပြောထားရဲဆိုလို့ရှိရင်ကဘာရာသီဥတုပြောင်းလဲလာခြင်းအလဲအားကြီးတက်ဆိုင်နေတယ်။ကဘာရာသီဥတုပြောင်းလာတဲ့ခါကျကဘာရဲ့ပူနွေးလာတယ်။အဲ့တော့ကဘာရဲ့အပူချိန်တွေသွတ်ဆူသွတ်ဆူမှုတွေတွေမြင့်လာတဲ့ခါမှာအချို့သောပတိရဲ့ပူများမူနာအပြည့်ပြောရလို့ရှိရင်ရေနဲ့အစားအစာမှတစ်စက်ကူးဆက်တတ်တဲ့ပတိရဲ့ပူတွေဥပမာခုနတိုက်ဖက်ပူပေါ့။နော်တိုက်ဖက်ပူလို့ဟောကဝမ်ရှော်ဝမ်ပြည့်စစ်တဲ့ပူတွေအဲ့ကောင်တွေကပူပြီးတော့ပေါ်ပွားလာဘူးပုံများတယ်ဒါကြောင့်ရာသီဥတုပြောင်းလဲမှုတော့ပေါ်ပွားလာရင်ဒီကောင်တွေကကူးဆက်မယ်ကူးဆက်လို့ရှိရင်ဆေးတွေကိုတောင်းမယ်အဲ့တော့ဒီအနုပတိပတိကပိုးစားဆေးတောင်းရတဲ့အချိန်တွေပုံများလာတယ်များလာတော့ကြောင်းပို့ပြီးတော့ခံနိုင်ရင်ရှိလာမယ်နောက်ဆုံးအချက်ကတော့သူတို့ပြောတာကဒီနီပတိတွေကဆေးတွေကတော့ resistance ကတော့ပေါ်နေမှာပဲနော်ကြာလာလို့ရှိရင်ဘယ်ဆေးမှမဆိုကြာလာစီနေအများဆေးတွေကခဏခဏတုံးတဲ့ခါကျတော့ resistance ပေါ်လာတယ်အဲ့ဒီပေါ်လာကိုလိုက်မိအောင်အိပ်ပညာရှင်တွေကနောက်ထပ်ပတိအနုဇီဝပုသက်ဆေးတွေတီထွင်မှုတွေလုပ်နေရတယ်။အတီထွင်မှုတွေကိုလုပ်နိုင်တော့အချိန်မရောအလင်းမရောမလုပ်နိုင်တော့ဘူးဆိုလို့ချင်းနဲလာမယ်ဆိုလို့ချင်းဆေးအစ်စ်မလာဘူး။ဆေးအစ်စ်မလာတော့ဒီဆေးအဟောင်းတွေကိုပဲနော်ဒီဆေးကားကြီးပဲဒီဆေးကြီးပဲထက်ကထက်ကသုံးနဲ့အဲဒါကသုံးလေ resistant တွေခုကနိုင်ငံပို့ပို့ပြီးများလာခြင်းဖြစ်ပါလေတဲ့နော်
။ကဘာပေါ်မှာပတိအနုဇီဝဆေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာကြောင့်ပရိအနုဇီဝဆေးရင်ပါမှုဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်နိုင်ဖို့အတွက်သတိပေးလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဆက်လက်ပြီးတော့အာကစနာကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့အာကစနာကဏ္ဍမှာ2021တနှစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုမက်ဆီရရှိသွားတာအပါအဝင်ဘရာဇီးတိုက်စစ်မှုနေမှာခြေချင်းဝတ်ဒဏ်ရာကြောင့်ဘောလုံးပွဲတွေကဘလောက်အထိနားရမလဲစတာတွေကိုကိုရနိုင်ကစူးစီးတင်ပြထားပါရရှင
်ဒီနေ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုအာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်ဒါဟာမက်ဆီအတွက်တော့ဘယ်လွန်ဒေါ်လို့ခေါ်တဲ့ရွှေဘောလုံးစုကို9ချိန်မြောက်ရရှိပြီးတော့အများဆုံး3ချိန်ထပ်တင်လိုက်တာဖြစ်ပါတယ်။ဒီနေ့မှာမက်ဆီကစုစုပေါင်းရမှတ်6 13မှတ်နဲ့ပထမရခဲ့ပြီး
ဘာမြူနစ်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီက980နဲ့ဒုတိယအီတလီနဲ့ချဲလ်စီကွင်းနယ်ကစားသမားဂျော်ဂျင်ဟိုက460နဲ့တတိယရပါတယ်။မက်ဆီကတော့အခုတစ်ကြိမ်သူဒီစုထက်ရတာဟာအာဂျင်တီးနားအသင်းနဲ့ဒူကိုပါအမေရိကဖလားကိုအနိုင်ရခဲ့တာကအဓိကကျတယ်လို့ပြောပါတယ်။
Bueno, no sé si superará o no, siempre hay alguien que rompe los récords, ¿no? Y para eso están.
Yo no pienso que de lo, yo no ni en Barcelona ni le con un gazán en el. Yo no lo Champions League to La Liga Roro ya aún me lo negué bajo. También me Copa de Reina, Copa América Flárico ya que vale. Y voy a hacer peor en lo.Copa America flag ကျွန်တော်ကိုဒီစုရရှိခဲ့တာပါကျွန်တော်အနေနဲ့ Paris မှာကစားရတာဂုဏ်ယူပါတယ်ကျွန်တော်အနေနဲ့ဒီစုကို Barcelona နဲ့ရခဲ့ပြီးဖြစ်သလို Paris မြို့မှာနောက်အသင်းတစ်ခုနဲ့လည်းရလိုက်တဲ့အတွက်ဒါကအရန်ထူးကြပြီးအဲ့ဒီအတွက်ဂုဏ်ယူပါတယ်ကျွန်တော်ရဲ့အသင်းဟောင်း Barcelona အသင်းကကစားပေါ်တွေနဲ့ PSG ကကစားပေါ်တွေကိုကျေးဇူးတင်ပါတယ်ဒါပေမဲ့ Argentina အသင်းကနီးပြားတွေနဲ့ကစားသမားတွေကိုအထူးကျေးဇူးတင်ပါတယ်။ဒီစုကိုအကြိမ်ကြိမ်ရဘူးပဲမဲ့ကျွန်တော်အနေနဲ့တခုခုလိုနေတယ်လို့ခံစားရပါတယ်။ဒါပေမဲ့ဒီဒီကြိမ်တော့ပြောင်းမြန်ပါ။နှစ်ပေါင်းများစွာအာဂျင်တီးနားအသင်းနဲ့လွဲချော်ခဲ့ပြီးတဲ့နောက်နောက်ဆုံးတော့ကျွန်တော်တို့ရလိုက်ပါပြီ
။ဒီနေ့မှာဘိုင်ယန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကတော့အကောင်းဆုံးရှည်တန်းစုကိုရခဲ့ပြီးအကောင်းဆုံးဂိုးသမားစုကိုတော့အီတလီဂိုးသမားဒေါနာရူမာအကောင်းဆုံးလူငယ်ကစားသမားစုကိုတော့ဘာစလိုနာအသင်းကဘက်ဒရီကရသွားခဲ့ပါတယ်။မြို့သမီးဘက်မှာတော့ဒီနေ့တာအကောင်းဆုံးဘောလုံးသမားစုကိုအခုနှစ်အတွင်းဘာစလိုနာနဲ့စပိန်အမျိုးသမီးအသင်းမှခြေစွမ်းပြနေတဲ့အလက်ဆီယာဘိုတဲလက်ကရသွားခဲ့ပါတယ်မနစ်တုန်းကတော့ကမ္ဘာတစ်ဝှမ်းမှာကိုဗစ်ကပ်ရောဂါကြောင့်ဘောလုံးပွဲတွေကိုပုံမှန်ကျင်းပနိုင်ခြင်းမရှိတဲ့အတွက်ဘယ်လန်ဒေါစုကိုမချီးမြှင့်နိုင်ခဲ့ပါဘူးအဲ့ဒီအတွက်ကြောင့်မိုင်ယန်အသင်းကိုဥရောပချန်ပီယံစ်လိဖလားရအောင်ဆွမ်းဆောင်ပေးတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီဟာဒီစုနဲ့လွဲခဲ့ရပြီးဒီနှစ်မှာလည်းမက်ဆီကကိုပါဖလောက်ကိုဘူဆွဲခဲ့တာကြောင့်လေဗန်ဒေါစကီထက်နာတဖျားသာသွားခဲ့တာပါဒါပေမဲ့မက်ဆီကတော့လေဗန်ဒေါစကီဟာရွှေဘော်လုံးစုကိုမနစ်ကတကယ်ကိုထိုက်ထိုက်တန်တန်ရတဲ့နဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Sí, creo que sí, como lo dije ahí arriba, creo que más allá de que creo que tuve un buen año en el Barcelona.
ဒီစာငင်ကိုချိုးနိုင်မလားဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့တယောက်မဟုတ်တယောက်ကတော့စံချိန်တွေချိုးနေကြတာပါဒါပေမဲ့ဒီစံချိန်တင်လိုက်နိုင်တဲ့အတွက်ကျွန်တော်သဘောကျမိပါတယ်လေဗန်ဒေါစကီနဲ့ဆာလာရုနဲ့ပတ်သက်ပြီးပြောရရင်တော့ဘောလုံးသမားတယောက်အနေနဲ့နှစ်တိုင်းအခွင့်အရေးရှိပါတယ်သူတို့နှစ်ယောက်စလုံးနှစ်ပေါင်းများစွာအကောင်းဆုံးကစားနိုင်ခဲ့ပြီးသူတို့ဟာအကောင်းဆုံးနေထဲမှာပါပါတယ်ဒါကြောင့်ရှေ့လာမယ့်နှစ်တွေမှာလည်းဒီစုအတွက်သူတို့ပါလာမှာပါကျွန်တော်အနေနဲ့လေဗန်ဒေါစကီကိုပြောချင်တာကတော့ဒီစုအတွက်သူနဲ့ကျွန်တော်ပြန်ရတာဂုဏ်ယူပါတယ်ခမားဒီဗလန်ဒေါစုနဲ့ထိုက်တန်ပါတယ်မနစ်ကခမားကအကောင်းဆုံးဆိုတာအားလုံးကသဘောတူကြပါတယ်ပြင်သစ်ဘောလုံးမဂဇင်းအနေနဲ့ခမားရတဲ့နဲ့ဒီစုကိုခမားကိုချီးမြှင့်သင့်ပြီးရသင့်ပြီလို့ထင်ပါတယ်ပြင်သစ်ဘောလုံးမဂဇင်းအနေနဲ့လည်းပေးသင့်ပါတယ်မနစ်ကတော့ခမားဒီစုကိုတကယ်ထိုက်တန်တန်ရသင့်တဲ့သူပါဒါပေမဲ့ကာယောဂါကြောင့်မဖြစ်နိုင်ခဲ့ပေမဲ့ခမားတကယ်ရသင့်ပါတယ်ဗျာ
မက်ဆီယာဘယ်လွန်ဒေါစုကို2009, 2010, 2011, 2012, 2019နဲ့အခုနှစ်2021တွေမှာ9ချိန်မြောက်ရရှိပြီးတော့အများဆုံး3ချိန်တင်လိုက်တာပါလက်ရှိမန်ချက်စတာယူနိုက်တက်အသင်းရဲ့တိုက်စစ်မှုခရစ္စတီယာနိုရိုနောဒိုကတော့2008 2013 2014 2016နဲ့2019မှာ5ချိန်နဲ့ဒုတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာကောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကို၄နှစ်တစ်ကြိမ်ကျင်းပတာအစား၂နှစ်ကြိမ်ကျင်းပဖို့အဆိုပြုထားတာကိုကန့်ကွက်နေတဲ့သူတွေဟာအပြောင်းလဲလုပ်ဖို့ကြောက်နေတဲ့သူတွေဖြစ်တယ်လို့ဆွဲလိုက်ပါတယ်
။ Those who are against are those who are at the top. It happens in every sector of
life. ဒါကိုဆန့်ကျင်နေတဲ့သူတွေဟာထိပ်ပိုင်းကဖြစ်ပါတယ်။ဒါကကဏ္ဍအသီးသီးမှလည်းပြုပြင်ပြောင်းလဲမှုတွေအပြောင်းလဲတွေရှိကြပြီးထိပ်ပိုင်းရှိနေတဲ့သူတွေကတော့သူတို့ကထိတ်မှရှိနေတဲ့အတွက်ဘာမှအပြောင်းလဲမလုပ်ချင်ကြပါဘူးသူတို့အပြောင်းလဲလုပ်ဖို့ကြောက်တာကလည်းတကယ်လို့တခုခုအပြောင်းလဲလုပ်လိုက်လို့ရှိရင်သူတို့ရဲ့ခေါင်းဆောင်မှုအပိုင်းလဲအန္တရာယ်ရှိလာမှာကိုစိုးရိမ်နေကြတာပါကျွန်တော်အနေနဲ့လည်းနားလည်ပါတယ
်အဖန်နီနိုကတော့ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပခြင်းအဖြစ်ထိတ်တန့်အသင်းတွေအပြင်တခြားအသင်းတွေလည်းပို့ပြီးတော့အခွင့်အလမ်းတွေရလာစေမှာဖြစ်တယ်လို့ပြောပါတယ် ဒါပေမဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်နဲ့တောင်အမေရိကဘောလုံးဖွဲ့ချုပ်တွေကတော့ဒီအဆိုပြုချက်ကိုသဘောမတူဘဲစန့်ကျင်နေကြတာဖြစ်ပါတယ်ခင်ဗျာ Manchester United အသင်းကတော့ Germany ပြ Ralf Rangnick ကိုယာယီနည်းပြဖြစ်ခန့်လိုက်ပါပြီ Rangnick ကိုအခုနှစ်ဘောလုံးရာသီကုန်ထိယာယီနည်းပြဖြစ်ခန့်လိုက်ကြောင်းမယူသင်းကတလနေ့မှာတရားဝင်ချင်းကြပါတယ်မယူသင်းရဲ့ယာယီနည်းပြဖြစ်တန်းန်းကုန်ပြီးတဲ့နောက်မှာတော့သူ့ကိုအသင်းရဲ့အကြံပေးဖြစ်တဲ့နနစ်ဆက်လုပ်သွားဖို့သဘောတူထားတယ်ဆိုပြီးတော့မန်ယူသင်းဘက်ကပြောပါတယ် Running ဟာ1980ပြည့်လွန်နှစ်စောပိုင်းကာလတွေကနီးပြဖြစ်စတင်ခဲ့တာဖြစ်ပြီးတော့ Hoffenheim အသင်းကိုတတိယတိုင်းကနေ Bundesliga ကိုရောက်အောင်လုပ်နိုင်ခဲ့သူဖြစ်သလို Schalke နဲ့ RB Leipzig အသင်းတွေကိုလည်း Bundesliga မှာထိန်းသိမ်းအသင်းတွေဖြစ်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာရဇိုတိုင်းစမှုနေမကတော့ဘောလုံးကစားတာကနေတလားကျော်နှစ်လလောက်နားမှာဖြစ်ပါတယ်ဒီမှာဟာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြင်သစ်အမပီပြိုင်ပွဲရဲ့ Saint Etienne နဲ့ပွဲမှာပွဲပြီးကနေချိန်ချင်းမွတ်ဒဏ်ရာရသွားတာကြောင့်ထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။တနင်္ဂနွေနေ့ညကသူ့ရဲ့ဒဏ်ရာကိုစမ်းသပ်စစ်ဆေးကြည့်တဲ့အခါမှာနေမဟာလည်းချိန်ချင်းမွတ်အယွတ်ထိသွားခဲ့ပြီးတော့သတင်းပတ်6ပတ်ကနေ10ပတ်လောက်ထိကစားနိုင်မှာမဟုတ်ဘူးလို့ PSG အသင်းကဒဏ္ဍာနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ။ VOA မြန်မာပိုင်းရဲ့အနေနဲ့ခင်အစီအစဉ်ကိုလိုင်းတိုမီတာ32 kHz 9335 9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုအောင်လွင်ဦးကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာပထမဆုံး Omicron COVID ပိုးစစ်ကူးစက်မှုကိုကယ်လီဖိုးနီးယားပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။နိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကနေပြန်လာသူတူးမှာကူးစက်မှုကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကဗိုလ်ထုနှင့်အင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါယောဂကူးစက်ခံရသူဟာကာဝယ်ဆေးအဖြစ်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်တဲ့အကြောင်းနဲ့တည်ထောင်ခွဲထားပြီးနောက်ထပ်ဆန်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ် Omicron ပိုးစစ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်ဆန်းသပ်စစ်ဆေးမှုတွေတွန်းမြင့်မဲ့အစီအစဉ်တွေကိုအမေရိကန်ဆွေရကပြင်ဆင်နေတဲ့အကြောင်းဒရင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲယောဂကိုပိုးသိကူးစက်မှုကိုအတည်ပြုခဲ့တာလည်းဖြစ်ပါတယ်။အနာဂတ်ကမ္ဘာကြီးမှာကာယောဂကာဝယ်တားဆီးထိန်းချုပ်ရေးအတွက်နှစ်နဲ့ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တည်းရရေးဆွဲရေးလုပ်ငန်းစဉ်ကိုကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပို့ထုတ်နေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစည်းအဝေးကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။ Omicron COVID ပိုးစစ်ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအတူတကွကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ The War Together အစီအစဉ်ကို WHO ကစတင်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်စစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုယ်ဦးပါဝင်တဲ့ကော်မတီမှာဆွေးနွေးရမှာလက်တလောအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းကော်မတီရဲ့ဥက္ကဋ္ဌကုလသမဂ္ဂဆရာဆွေရင်တမ်မကြီးအန်နာကာရင်အန်စတောင်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကပဲတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတင်ပြသွားတာပါရှင်။ကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစီရှင်။
This program has come to you from the